စီးရီးယားမှာရက်ဆက်ကြမ်းကြုတ်တဲ့ဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြစ်တင်ရှုတ်ချလိုက်ပြီးတိုက်ခိုက်မှုကိုအမေရိကန်ကဘယ်လိုတုံ့ပြန်သွားမလဲဆိုတဲ့အဓိကဆုံးဖြတ်ချက်တွေကိုလည်း24နာရီနဲ့48နာရီအတွင်းချမှတ်သွားမယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာတာဝန်ရှိသူဟာစီးရီးယားလားရုရှားလားအီရန်လားဒါမှမဟုတ်အားလုံးပေါင်းလို့တာလားဆိုတာကိုအမေရိကန်ကဖော်ထုတ်သွားမယ်လို့အင်ဖြူတော်အစည်းအဝေးမှာသမ္မတထရမ့်ကဝန်ကြီးအဖွဲ့ကိုပြောပါတယ်။စနေနေ့ကလူ40တေဆုံးခဲ့တဲ့တဘုံတို့တင်ပိုက်ထားတဲ့ဒမတ်စကာစင်ဂျေဖုံးဒေတာတို့ခုမှာဓာတုလက်နက်နဲ့တိုက်ခိုက်မှုအတွက်စီးရီးယားပေါ်စစ်ရေးအရအရေးယူဖို့ကိစ္စကိုအမေရိကန်တို့ကပြစ်ပယ်မထားဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကစောစောပိုင်းကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစဉ်ချင်းမဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ပြောဆိုခဲ့ပြီးတံပိုးကြီးကြီးပြန်လည်ပေးဆပ်ရမယ်လို့Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးနောက်မှာကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ Syria က2011ခုနှစ်ပဋိပက္ခစတင်ခဲ့ချိန်ကစပြီး Syria ပေါ်တန်တရားရှိနေကြတဲ့အခုလက်တလောတိုက်ခိုက်မှုအဆုံးဓာတုလက်နဲ့အသုံးပြုခဲ့ခြင်းမရှိပါဘူးလို့ညင်းဆိုထားပါတယ်။ Syria ကတိုက်ခိုက်တယ်လို့ပြောဖို့အထောက်အထားမရှိဘူးလို့လည်းရုရှားကပြောပါတယ်။